ဆူရနေငါလက်နက်ကန်ပြပကတ်တွေဖြစ်ပွားနေတဲ့ရန်ဖက်အဖွဲ့အစည်းတစ်ခုကကိုယ်စားလှယ်တွေဆွင်းလွှင်းညီနေကြဖို့ဆော်ဒီအာရေဗျနိုင်ငံမှာရောက်နေကြပါပြီ။ဂျေရာမျိုးကဆွင်းနွေးဝဲမှာတော့ဆူရန်စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့ကြားတပ်ပွဲပြင်းထန်နေတဲ့ခတ်တွန်းမျိုးတွေနဲ့အွန်ဒါမန်မျိုးတွေမှာလူသားချင်းစာနာမှုနဲ့လမ်းကြောင်းဖွင့်ပေးနိုင်ရေးအဓိကဆွင်းနွေးကြလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ဘူချိုကြီးအက်ဖတာဖာတာဘာဟန်ဦးဆောင်တဲ့ဆူရန်စစ်တပ်နဲ့ဘူချိုကြီးမိုဟာမက်ဟမ်ဒန်ဒဂါလိုတို့ဦးဆောင်တဲ့ RSF ပြည်သူ့စစ်တပ်ဖွဲ့တွေကြားဧပြီလ15ရက်နေ့မှာတိုက်ခိုက်မှုတွေဆက်ဖြစ်ပြီးတဲ့နောက်ဒါပထမဆုံးချိန်တွေ့ဆုံကြမှာပါ။တိုက်ပွဲတွေကြောင့်ဆူရန်နိုင်ငံမှာလူပေါင်းရာချီသေးဆုံးထောင်နဲ့ချီနေရဆုံးခွာခဲ့ကြပြီးတိုင်းပြည်ပြိုကွဲမဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ပြည်ခက်ရစေးသဘောတူညီမှုတွေရခဲ့ပေမဲ့လိုက်နာမှုတော့မရှိခဲ့ကြပါဘူး။တိုက်ပွဲတွေကြောင့်ပြည်တွင်းမှာဒုက္ခသည်ဖြစ်ကြသူ3,400တက်မနည်းရှိခဲ့ပြီးပြည်ပကိုထွက်ခွာသွားသူကတော့တသိန်းလောက်ရှိတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကလည်းပြီးခဲ့တဲ့သတင်းပတ်မှာပဲသတင်းထုတ်ပြန်ခဲ့တာပါ။တိုက်ပွဲတွေကြောင့်လူ8သိန်းလောက်ဆူရန်နိုင်ငံကနေထွက်ပြေးနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ပြည်ခတ်တွေအတွင်းအကူအညီပေးရေးဝန်ထမ်းအများအပြားတပ်ဖြတ်ခံရတာကြောင့်လုံခြုံရေးအတွက်စိုးရိမ်မှုတွေရှိနေပြီးတိုက်ပွဲတွေကြောင့်အကူအညီပေးရေးလုပ်ငန်းတွေကိုရပ်ဆိုင်ထားရတာဓမ္မမဝင်လဲရှော့ချထားရတာတွေလည်းရှိနေကြပါတယ်။